ဟုတ်ကဲ့ပါရှင်။ဘိန်းထွက်ရှိမှုအများဆုံးနိုင်ငံစည်းတွေထဲမှာမြန်မာနိုင်ငံဟာဒုတိယနေရာမှာရှိနေပြီးရှမ်းပြည်နယ်ကဘိန်းဆိုင်ပြိုးမှုဟာတနိုင်ငံလုံးဘိန်းဆိုင်ပြိုးမှုရဲ့90ရာခိုင်နှုန်းကျော်မှာရှိနေတယ်လို့သိရပါဗျ။ကမ္ဘာမှာဘိန်းထွက်ရှိမှုအများဆုံးနိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံနဲ့နှိုင်းယှဉ်လိုက်ရင်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုကိုမှီခိုပြီးနေထိုင်စားသောက်နေတဲ့မိသားစုဥယေဟာတသိန်းလောက်ပုံများနေတယ်လို့ကုလသမဂ္ဂမူရေဆေးဝါးနဲ့ပြည်မှုဆိုင်ရာ UNODC အဖွဲ့ရဲ့မြန်မာနိုင်ငံတာဝန်ခံမစ္စတာဂျေဆန်အီလိုင်းကသတင်းစာရှင်းလင်းပွဲမှာစကားပြန်ကတဆင့်အခုလိုပြောပါတယ
်။ Afghanistan is the largest producer of opium in the world.And approximately 200,000 households are involved in opium poppy cultivation in Afghanistan.
Afghanistan နိုင်ငံမှာတော့ကမ္ဘာမှာဘိန်းအများဆုံးစိုက်ပျိုးတဲ့နိုင်ငံဖြစ်ပြီးတော့မှမိသားစုပေါင်း300,000နီးပါးလောက်အာဖဂန်နိုင်ငံမှာဒီဘိန်းစိုက်ပျိုးမှုနဲ့ပတ်သက်ပြီးဆက်နွယ်နေပြီးတော့ပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆိုလို့ရှိရင်မိသားစုပေါင်း300,000ကနေပြီးတော့ဒီဘိန်းစိုက်ပျိုးထုတ်လုပ်မှုတွေနေရာမှာပါဝင်နေတဲ့ဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်အများဆုံးထုတ်တဲ့အာဖဂန်နိုင်ငံထက်စာလို့ရှိရင်ဒီမူရေးဆေးဝါးပေါ်မှာမိခိုအားထားနေရတဲ့မိသားစုတွေကပုံများနေပါတယ်။ဘိန်းစိုက်ပျိုးထုတ်လုပ်နေတဲ့မိသားစုတွေအားလုံးထဲမှာဆိုလို့ရှိရင်3ပုံ2ပုံလောက်ဟာဆိုရင်စားဖို့နေရေးအတွက်ခမင်းစားဖို့အတွက်ကိုအဲ့ဒါဘိန်းတွေစိုက်နေရတာဖြစ်ပါတယ
်။စကပြန်ကမစ္စတာဂျေဆန်အီလိုင်းပြောတာကိုပြန်လည်ရှင်းပြခဲ့တာပါ။နှစ်ဖက်ဆွေးနွေးချက်တွေအရရှမ်းပြည်နယ်မိုးနယ်နဲ့မိုင်းပန်းမြို့နယ်တွေမှာဘိန်းစိုက်ပျိုးမှုတိုက်ဖျက်ရေးကိုအကောင့်ထဲပေါ်သွားမယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကစကပြန်ကတဆင့်အခုလိုပြောပါတယ
်။ from there การปกป้องมันคนเมืองในตั้งแต่เอาหาต้วนผูกเตียนยาเมากำหาการป้ายมักมีบันเขาให้เขาเลยเลี่ยงต้องเขากว่า
ดีดูดูดูแย่บ้าลุงในมุกผมเห็นเด่นในเนี่ยมาจนมุ้ยเสวะอาสาโทใส่เบี้ยวเย่ลงงานเนี่ยจนเราพิสูจน์ทองตัวมาติดไปเลยอย่างนี้จนเราอยู่ในโอดีซีเนี่ยลาซวยนุ่ยดาเลยตาดีดูเลยด้วยพิสูจน์ทองในลงงานเนี่ยด้วยโหจนเราลายยอกอีดอกมีในซวยนุ่ยเช่นติดไปเลยคุณส่วนจนเราอยู่ในโอดีซีเนี่ยเราด้วยผู้บ้างมีดอกจนเราโมเน่เนี่ยไม้ปั่นมาสั่นปลาสีมันเกินดีลูกสองโบด้วยจนเราคุ้นเส้นมีเล่ลานี่ว่า
ဘူဂျုံကြီးရွတ်စီရဲ့စကားပြန်ကပြောခဲ့တာပါရှင်။ခုဆိုရင် UNODC အနေနဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာအရင်ဆုံးဘိန်းတိုက်ဖျက်ရေးကိုဦးစားပေးလှုပ်ဆောင်နေပြီးမိသားစုတွေရဲ့စားဝတ်နေရေးနဲ့ပတ်သက်တဲ့အခက်အခဲတွေကိုလည်းကမ္ဘာစားနပ်ရိက္ခာအဖွဲ့ကလည်းကူညီပေးနေတယ်လို့သိရပါတယ်။မြန်မာနိုင်ငံတွင်းမှာဘိန်းလုံးဝပပျောက်သွားဖို့နိုင်ငံတကာအဖွဲ့အစည်းတွေလာရောက်ကူညီဖို့ဆိုရင်နေမြေဒေသညီညွတ်ရေးကအရေးကြီးဆုံးဖြစ်တယ်လို့ Mr. Jason Eline ကအခုလိုပြောပါတယ
်။ And the only way toBring these households into a situation where they don't have to rely on poppy is to support all of the other developmental aspects in the community, education, health, food, agriculture, roads, markets.
စိုက်ပျိုးရေးလုပ်ငန်းတွေနဲ့ကျွန်တော်တို့ပြည်စုပြောထောင်သွားမှာဖြစ်ပါတယ်။ယနေ့ကျွန်တော်တို့ UNODC နဲ့လာဆွေးနွေးတာလည်းဒါပြည်သူတွေအတွက်ပြည်စုပြောထောင်ရေးလုပ်ငန်းတွေအတွက်ကိုကျွန်တော်တို့လာရောက်ပြီးတော့ညှိနှိုင်းဆွေးနွေးခြင်းဖြစ်ပါတယ်။ခုဆိုရင်ကျွန်တော်တို့ UNODC နဲ့လက်တွဲပူးပေါင်းပြီးတော့ကျွန်တော်မိုးနယ်နဲ့မိုင်းပတ်မှာစံပြစီမံကိန်းတွေလှုပ်ဆောင်ဖို့အတွက်ကျွန်တော်ကွင်းစင်းပြီးလေ့လာနေပါဘူး
။ Mr. Jason Eline ပြောတာကိုစကားပြန်ကပြန်လည်ရှင်းပြခဲ့တာပါ။မြန်မာနိုင်ငံမှာမူရီစေဝါပပျောက်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်အစိုးရတပ်မတော်နဲ့အင်တိုက်အားတိုင်ပူးပေါင်းပါဝင်ဆောင်ရွက်မှုတွေကလည်းအရေးကြီးတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာRCSS အနေနဲ့ရော UNODC အဖွဲ့အနေနဲ့ပါသူတို့ရဲ့သဘောထားတွေကိုထုတ်ဖော်ပြောကြားခဲ့ကြတာပါရှင်။